ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကိုနိုင်ငံတော်ရေးပေါ်အခြေအနေဖြစ်သမတ်ဒေါ်နယ်ထရမ့်ကကြေညာလိုက်ပြီးတဲ့နောက်မှာတော့အမေရိကန်အစုရှယ်ယာစီးကွက်တွေတောက်ကြနေမှပြန်တက်လာပါတယ်။ဒါပေမဲ့လည်းအတိတ်ကရှယ်ယာအညွန်ကိန်းတွေကတော့ကျနေသေးပါ။အမေရိကန်စီးကွက်မှာဒေါင်းဂျုံးစ်အညွန်ကိန်းစီးတွေကတရက်ထဲအမြင့်ဆုံးနှုန်းနဲ့ 9.4 ရာခိုင်နှုန်းအထိတက်လာခဲ့တာပါ။အင်ပီရိုသတင်းစာရှင်းလင်းပွဲမှာကျန်းမာရေးတာဝန်ရှိသူတွေစီးပွားရေးလုပ်ငန်းရှင်တွေနဲ့အတူသမတ်ထရမ့်ကအရေးပေါ်ကြေညာချက်ထွက်လာပြီးတဲ့နောက်မှာပဲဒေါင်းဂျုံးစ်အစုရှယ်ယာတွေစီးပြန်တက်လာတာလည်းဖြစ်ပါတယ်။S&P အစုရှယ်ယာအညွန်ကိန်းကတော့တောက်ချာနေမှာ 9.3 ခိုင်နှုန်းထိတက်ပြီးတော့ Nasdaq အညွန်ကိန်းတွေကတော့ 9.4 အထိဈေးတက်ခဲ့တာပါအစုရှယ်ယာစီးကွက်တွေတောက်ချာနေမှာတက်လာပေမဲ့လည်းအမေရိကန်ရဲ့အတိတ်ကစတော့အညွန်ကိန်းတွေကတော့ဒီသတင်းမှတည်းမှာ800ခိုင်နှုန်းထိကျနေပါသေးတယ်ဥရောပအစုရှယ်ယာစီးကွက်တွေကလည်းတောက်ချာနေမှာအတက်နဲ့ဈေးပိတ်သွားခဲ့ပေမဲ့လို့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုကြောင့်ပြီးခဲ့တဲ့တစ်ပတ်ကတချိန်ထိုးကျခဲ့တဲ့ဈေးတော့မကားမိသေးပါဘူးလန်ဒန်အစုရှယ်ယာဈေးတွေ 2.5 ခိုင်နှုန်းအတက်နဲ့ဈေးပိတ်ခဲ့တယ်လို့ပဲပါရီဈေးကွက်ကလည်း 1.8 ခိုင်နှုန်းအတက်နဲ့မီလန်ကတော့ 9.3 ရာခိုင်နှုန်းအတက်နဲ့အတူတူဈေးပိတ်သွားခဲ့တာပါ1989ခုနှစ်ကတည်းကဆိုရင်ဥရောပအစုရှယ်ယာဈေးတွေကြာတာပြင်းတွေကစံချိန်တင်အောင်ထိုးကျခဲ့တဲ့အပေါ်ဆိုရင်မှုတွေရှိနေတဲ့အတွက်လဲအာရှအစုရှယ်ယာစီးကွက်တွေကတော့တောက်ကြနေမှာအကျနဲ့ဈေးပိတ်သွားခဲ့တာဖြစ်ပါတယ်